လွန်ခဲ့တဲ့နှစ်ကမတီးမငိမ်ဖြစ်ခဲ့တဲ့မြန်မာစီးပွားရေးအခြေအနေဟာပြင်းပြင်းလာပြီးတဖြည်းဖြည်းတိုးတက်လာတယ်လို့ကမ္ဘာ့ဘာအုပ်စုရဲ့ဇွန်လထုတ်စီးပွားရေးစောင့်ကြည့်ရေးအစိုးရခန်းစားမှာဖော်ပြထားပါတယ်။ကိုယ်တိုင်စုဆောင်းထားတဲ့အချက်အလက်တွေနဲ့မြန်မာအစိုးရဌာနထုတ်ပြန်တဲ့အချက်အလက်တွေမှာအခြေခံပြီးကမ္ဘာ့ဘာအုပ်စုကမြန်မာစီးပွားရေးစောင့်ကြည့်ရေးအစိုးရခန်းစားကို6လတိကျင်းထုတ်ဝေပါတယ်။ဇွန်လထုတ်အစိုးရခန်းစားဟာဒီနှစ်ရဲ့ပထမ6လပတ်အစိုးရခန်းစားပါ။အထက်ချုပ်လုပ်ငန်းနဲ့ဝန်ဆောင်လုပ်ငန်းတွေတိုးတက်လာတာမို့6.5ရာခိုင်နှုန်းအထိစီးပွားရေးတိုးတက်လာမယ်လို့ဆိုပါတယ်။လွန်ခဲ့တဲ့9နှစ်အတွင်းမှာပထမဆုံးအကြိမ်ပို့ကုန်တိုးပွားလာပြီးတွင်းကုန်ကျဆင်းလာတာကိုတွေ့မြင်ရတယ်လို့ဖော်ပြပါတယ်။အစိုးရအသုံးပြုလုပ်ငွေပြမှုဟာတိုင်းပြည်အတွင်းထုတ်လုပ်မှုရဲ့9ရာခိုင်နှုန်းကျော်ရှိမယ်လို့ခန့်မှန်းပေမဲ့တကယ်လုပ်ငွေပြတာဟာဒီထက်ပိုပြီးနည်းနိုင်တယ်လို့ဆိုပါတယ်။ဒါပေမဲ့ရစစ်တအားမှာအစိုးရထောက်ပံ့မှုဟာအသုံးပြည့်ရဲ့600ရာခိုင်နှုန်းအထိတက်သွားနိုင်ပြီးလာမယ့်နှစ်နှစ်သုံးနှစ်အတွင်း700ရာခိုင်နှုန်းအထိဖြစ်သွားနိုင်ပါသည်။ရစစ်စွမ်းအင်ပြဿနာကိုအရေးတကြီးဖြေရှင်းရမယ်လို့ဆိုပါတယ်
။ဒါကြောင့်စွမ်းအင်ကဏ္ဍပြုပြင်ရေးကိုအလင်းမြန်မလုပ်နိုင်ရင်အစိုးရအတွက်ဗန္ဓာရေးဝန်ထုပ်ဝန်ပိုးကြီးမားလာပြီးယင်းမြို့နယ်လူသူတွေကိုဆွဲဆောင်ဖို့ခက်ခဲလိမ့်မယ်လို့ကမ္ဘာ့အဘန်အုပ်စုကဆိုပါတယ်။တိုင်းသူပြည်သားတွေတက်နိုင်တဲ့လက်စစ်စွမ်းအင်ပေးနိုင်မှုကိစ္စကိုအထူးကဏ္ဍတစ်ခုအဖြစ်ကမ္ဘာ့ဘဏ်အုပ်စုရဲ့ပထမ6လပတ်အစိုးရခန်းစာမှာဖော်ပြထားပါတယ်။2017နဲ့2018ကြားလက်စစ်ဓာအားကိုနဆတိုးထုတ်လုပ်ပေမဲ့လိုအပ်သလိုမပေးနိုင်တာဟာစီးပွားရေးတိုးတက်ဖွံ့ဖြိုးမှုကိုအဟန့်တားဖြစ်စေပါတယ်။မိမမှန်မရတဲ့အတွက်လုပ်ငန်း95ရာခိုင်နှုန်းဟာအိမ်သုံးမိဇက်ကိုဆောင်နှားကြရပါတယ်။လောစဲ 3.6 ဂေဂါဝတ်3နေတာကို9နှစ်အတွင်း 8.6 ဂေဂါဝတ်အထိတိုးထုတ်နိုင်ဖို့အတွက်နှစ်ဆတိုးရင်းနှီးမြှုပ်နှံပြီးအမြန်နှုံး3ဆလောက်နဲ့အကောင့်ထည့်ဖော်ဖို့လိုတယ်လို့ကမ္ဘာ့ဘဏ်အုပ်စုကဆိုပါတယ
်။လျှက်စစ်တအားထုတ်လုပ်တဲ့ကုန်ကျစရိတ်တိုးပွားလာပေမဲ့မီတာကမပြောင်းလဲတဲ့အတွက်အရှုံးခံပြီးထုတ်လုပ်နေရပါသည်။လျှက်စစ်မီပေးတဲ့စရိတ်စကတိုးပွားလာပေမဲ့မီတာကဟာ2014ကအတိုင်းဖြစ်နေပါလေ။ကောက်ယူရရှိတဲ့မီတာကဟာရတဲ့ရတိုက်တဲ့မီတာကတဲ့40ရာခိုင်နှုန်းလျော့နေနေတယ်လို့ကမ္ဘာ့ဘဏ်ကခန့်မှန်းပါသေး။ဒါကြောင့်2019မှာ7.58 ဘီလီယံအရှုံးပေါ်ခဲ့ရာက2018မှာ950ဘီလီယံအရှုံးပေါ်ပါသေး။ဒါလို့စိုက်ထုတ်ရတာကကာမီအောင်အစိုးရရဲ့ဘတ်ဂျက်အသုံးစရိတ်ကိုလည်း30ရာခိုင်နှုန်းတိုးချဲ့လိုက်ရပါသေး။အရှုံးခံပြည်လျက်စစ်တအားပေးနေရတာဟာကိုရက်ဆိုင်ဖို့လိုနေပြီလို့ကမ္ဘာ့ဘာအုပ်စုကယူဆပါတယ
်လျက်စစ်တအားအများဆုံးသုံးသူဟာလူချမ်းသာတွေဖြစ်တာမို့မီတာကတက်တာလေးလေးသူတို့အတွက်အကျိုးရှိလေးလေးဖြစ်တယ်လို့ကမ္ဘာ့ဘာအုပ်စုအစိုးရခန်းစာမှာဖော်ပြပါတယ်စင်ရသားဟာသူတို့လိုလျက်စစ်ပစ္စည်းမျိုးစုံကိုသုံးနိုင်တာမဟုတ်ပါဘူးဥပမာ40ကိုအမြဲတမ်းဖွင့်ထားတဲ့လူချမ်းသာအတွက်အစိုးရကအရှုံးခံပြီးလျှက်စစ်တအားထုတ်တယ်လို့ဖြစ်နေပါတယ်။အစိုးရထုတ်လျှက်စစ်တအား60ရာခိုင်နှုန်းကိုချမ်းသာတဲ့အိမ်တော်စုတွေကသုံးပြီးစင်းရဲသားက200ရာခိုင်နှုန်းလောက်သာသုံးတယ်လို့ခန့်မှန်းထားပါတယ်။ဒါကြောင့်လျှက်စစ်မီတာကသင့်တော်တယ်လို့တိုးမြင့်ဖို့အရေးကြီးလာပါတယ်။ဥပမာတစ်လကီလိုဝတ်200ကျော်သုံးသူတွေကိုမီတာကတိုးမြင့်ကောက်ယူရမှာလျှက်စစ်တအားအသုံးများရင်များတယ်လို့မီတာကတိုးမြင့်ကောက်ယူဖို့အကြံပြုထားပါတယ
်ပုဂ္ဂိကလုပ်ငန်းကဏ္ဍပါဝင်လာဖို့လိုအပ်တာကိုလည်းကမ္ဘာ့ဘဏ်အစိုးရခန်းစာမှာထောက်ပြပါတယ်အာဆီယံအုပ်စုမှာအစိုးရနဲ့ပုဂ္ဂိကပူးပေါင်းဆောင်ရွက်မှုအနည်းဆုံးဟာမြန်မာပြည်ဖြစ်နေပါတယ်အများဆုံးကဖိလစ်ပိုင်နိုင်ငံဖြစ်ပြီးလာအိုနဲ့ကမ္ဘောဒီးယားကတောင်မြန်မာတဲ့သားနေတာတွေ့ရပါတယ်မြန်မာအစိုးရရဲ့အာမခံချက်ကြောင့်ဘယ်လိုအကျိုးရှိခဲ့တယ်ဆိုတဲ့အထောက်အထားမရှိတာဟာလေအစိုးရနဲ့လက်တွဲဖို့ခက်ခဲနေရတဲ့အကြောင်းတစ်ခုဖြစ်ပါတယ်။ဖွဲ့ဝင်လင်းလင်းပြိုင်ဆိုင်နိုင်တဲ့တင်တာစနစ်ကျင့်သုံးဖို့လေကမ္ဘာ့ဘဏ်အစိုးရခန်းစာမှာအကြံပေးထားပါတယ်။ပြိုင်ဆိုင်မှုမရှိဘဲရယူတဲ့စွမ်းအင်ထုတ်လုပ်ရေးစနစ်မှာစိုးကျိုးများတာကိုအနည်း20အာဖရိကသမိုင်းကတက်ပြီးပြနေပါတယ်တဲ့။အပူပိုင်းဒေသမှာရှိတဲ့မြန်မာပြည်ဟာနေရောင်ကြီးဓာတ်အားထုတ်ယူဖို့တင့်တော်တဲ့နေရာဖြစ်ပါတယ်။ဒါပေမဲ့မေဂါဝတ်20ထုတ်မဲ့နေရောင်ခြည်ဓာတ်အားစီမံကိန်းတစ်ခုသာရှိပြီးဒီနေ့ထဲမှာပြည့်စည်မယ်လို့မျှော်လင့်ရပါသေး နိုင်ငံသုံးဆက်စစ်တားရဲ့ရှေ့ရာခိုင်နှုန်းကိုနေအောင်ကြီးကရပ်ယူဖို့မြန်မာအစိုးရကရည်ရွယ်ပေမဲ့ပုဂ္ဂလိကလုပ်ငန်းကြီးတွေပါဝင်နိုင်အောင်ဆွဲဆောင်ဖို့လိုကြောင်းကမ္ဘာပံအုပ်စုရဲ့ပထမ6လပတ်အစည်းအဝေကစားမှာဖော်ပြထားပါတယ်ခင်ဗျာ။